ဆီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့ညမောက်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ40ထက်မနည်းသေဆုံးသွားတယ်လို့ဆီးရီးယားသတင်းမီဒီယာတွေနဲ့ဗြိတိန်ခြေစိုက်လူဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကအီရန်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒီယာအယ်ဇော်ဒေသဟာဂျင်းမြို့နာကအဘူဟတ်ယော်နာမှာဖြစ်ခဲ့တာပါ။အမေရိကန်ဦးဆောင်တဲ့ညမောက်တပ်ဖွဲ့တွေဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့အတိမပြုသေးပါဘူး။အမေရိကန်ဗိုလ်ချုပ်ခရစ်စတိုဖာဂီဂါကတော့ဒီတိုက်ပွဲဟာထင်ထားသလိုပဲခက်ခဲတယ်ဆိုပြီးတော့ AP သတင်းဌာနကတော့ပြောထားပါတယ်။ဒီတိုက်ပွဲကိုလွယ်မယ်လို့ဘယ်တော့မှမထင်ခဲ့ကြောင်းဒီလူတွေဟာအပြင်းထန်ခုခံပြီးတော့တိုက်ဖို့အလွန်ခက်ခဲတဲ့သူတွေဖြစ်သလိုသူတို့မှာပြင်ဆင်ချိန်လည်းအများကြီးရတယ်ဆိုပြီးတော့အမေရိကန်ဗိုလ်ချုပ်ကပြောပါတယ်။ရာသီဥတုဆိုးဝါးပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွင်တိမ်ထူထပ်တာကြောင့်စစ်သွေးကြော်တွေအနေနဲ့သူတို့ဆုံးရှုံးထားတဲ့နယ်မြေတွေကိုပြန်ရအောင်တိုက်ဖို့အတွက်အချိန်ရသွားပြီးမြေပြင်တိုက်ပွဲတွေတိုက်ဖို့လည်းပိုခက်သွားစေတယ်လို့ Paris Jack ကလူကနိုင်ငံရေးသိပ္ပံပညာရှင်ခတ်တာအဘူဒီယပ်ကပြောပါတယ်။ Syria လူခွင့်ဆောင်ကြီးရဲ့အဖွဲ့ Rami အဖွဲ့က Rami Abdul Rahman ကတော့ညမောင်းတပ်ဖွဲ့တွေဒီဒေသကိုပြီးခဲ့တဲ့ September လကစတင်တိုက်ခိုက်ခြင်းကစပြီးတော့ဒီတိုက်ခိုက်မှုဟာလူအသေးပြောက်အများဆုံးဖြစ်တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သွေးကြော30ကျော်သေဆုံးသွားပြီးတော့သူတို့ရဲ့မိသားစုဝင်တွေနဲ့အရသာတချို့လည်းပါဝင်တယ်လို့ပြောပါတယ်ခင်ဗျာ။